ဒီသနငယ်ပါရီမြို့တော်မှာပြီးခဲ့တဲ့နှစ်ထဲအချမ်းဖက်တက်ခတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့လွတ်တော်စုံစမ်းရေးအဖွဲ့ကနိုင်ငံတော်အဆင့်အချမ်းဖက်တက်ခတ်ရေးအေဂျင်စီတစ်ခုတည်ထောင်ဖွဲ့စည်းဖို့တိုက်တွန်းလိုက်ပါတယ
် Nos services de renseignement ont failli, je le dis très très clairement, personne ne pourrait
ထောင်လိုင်းလုပ်ငန်းတွေမှာပြတ်ကွက်မှုတွေရှိခဲ့တဲ့ဒါကိုလည်းခက်ရှင်းရှင်းပြောကျင်တဲ့ဟန်ဆောင်နေလို့မဖြစ်ဘူးဆိုပြီးစုံစမ်းရေးကော်မရှင်ဥက္ကဋ္ဌ George Fana ကအမျိုးသားထောင်လိုင်းလုပ်ငန်းတွေပြန်လည်ဖွဲ့စည်းရေးပါဝင်အကြံပြုတိုက်တွန်းချက်40နီးပါးကိုဒီကနေ့တင်ပြရမှာပြောဆိုသွားတာပါ။ပြည်ထောင်နိုင်ငံကတရားစာရီကိုရေးသားဖော်ပြတဲ့ Charlie Hebdo Magazine တိုင်းမှာလူ12ယောက်တိစုံခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ9ရက်နေ့ကတက်ခတ်မှုတွေကိုမကျူးလွန်ရင်လာပိုင်းလုံမှာပဲတက်ခတ်မှုကိုကျူးလွန်ခဲ့သူ Sai Kouachi နဲ့ Sai Kouachi ချီရညီကိုနှစ်ယောက်ပြည်သစ်ထောက်လှမ်းရေးပြီးမျက်ခြေပြတ်ခဲ့တာကိုလည်းစုံစမ်းစစ်ဆေးမှုအတွင်းတွေ့ရှိခဲ့ပါတယ်။ Charlie Hebdo Magazine တိုက်ပြင်းဘတာကလန်ကဝဲခမ်းမှအားကစားရုံတရုံနဲ့စားတော့ဆိုင်ဘားတွေတော်များများမှာပါတက်ခတ်မှုတွေကိုစီစဉ်တကျလုပ်ခဲ့တာတွေကိုဆယ်လကြာစုံစမ်းစစ်ဆေးခဲ့ပြီးမှတော့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌကတက္ကပါလုံးကထောက်လှမ်းရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိနေတာကိုလည်းထောက်ပြပြောဆိုကြတာပါ။ပြည်ထောင်နိုင်ငံကအချမ်းဖက်တက်ခတ်မှုနှစ်ခုအတွင်းမှာတော့လူပေါင်း149ယောက်ထိသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတက်ခတ်မှုတွေနောက်ပိုင်းအရေးပေါ်အခြေအနေကြီးညာခဲ့တာနောက်ဆက်တွဲပြည်ထောင်နိုင်ငံတဝန်းကစာတင်ကျောင်းတွေဂျူပြားကျောင်းတွေကုန်တက်တွေမှာလုံခြုံရေးအတွက်တပ်တွေကိုဖြန့်ချခဲ့တာတွေဟာလက်တွေမှာထိရောက်မှုရှိရလားဆိုတာကိုလည်းစုံစမ်းရေးကော်မရှင်ဖွဲ့ကမေးခွန်းထုတ်ထားပါတယ်။